Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်နိုဝင်ဘာလ6ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American မြောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249လိုင်းလိုက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်ဗျာတပတ်ဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကြော်နဲ့အတူပြောပြပေးပါမယ်။ယူကရိန်းစစ်ပွဲဟာတန်တမန်နည်းနဲ့သာအဆုံးသတ်နိုင်မယ်လို့ကမ္ဘာအထင်ကြီးကခေါင်းဆောင်ရဲ့ The Elder စစ်ဖွဲ့ကပြောပါတယ်။ရုရှားစစ်ပြေးတွေကြောင့်အင်းဂျင်ဂျော်ဂျီယာနိုင်ငံမှာစီးပွားရေးကတိုးတက်လာပါတယ်။အီရန်ကအဆင့်30နဲ့ပြစ်လွတ်ရတဲ့ဒုံးကျည်ကိုပထမဆုံးဖြစ်နဲ့အောင်မင်းနဲ့ဆက်တက်ပြစ်လွတ်နိုင်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရပါပါကိုညောင်ဝင်းရောင်း
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့ဒီထိုင်းမြန်မာနယ်စပ်မှာလက်နက်မှောင်ခိုတွေဖမ်းမိတဲ့သတင်းပြပိုချက်ကိုလည်းနားဆင်ရမှာပါအဲ့ဒီနောက်မှာတော့ဒီကလေးတွေစိတ်တန်ရဘလို့ရရှိတယ်လဲဆိုတော့တို့အတန်တင်ပြချက်မှာဆိုရင
်ဘယ်ဖွဲ့ကပဲလို့လို့ကျွန်တော်ထင်တယ်ဒီကလေးတငယ်ဆိုတာအင်မတန်မှနိုင်ငံရဲ့အနာဂတ်ဖြစ်တယ်ပေါ့ချင်းဝရကဒီကလေးတငယ်ကိုလုံးဝ
သတင်းတွေပြီးမှအပြည့်စုံကိုနားဆင်ရမှာဖြစ်ပါလေခင်ဗျာအခြားအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်နားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်မူကျော်တို့ပြောပြပေးပါဦးခင်ဗျာ
ယူကရိန်းတောင်ပိုင်းကဒန်နီပရိုမြစ်အနောက်ဘက်ကမဟာဗျူဟာချက်စစ်ကမ်းမြို့ဖြစ်တဲ့ခါဆန်ကိုထိန်းချုပ်နိုင်ရတဲ့ပြင်းထန်တဲ့တိုက်ပွဲတွေဆင်နွှဲဖို့ယူကရိန်းတပ်သားတွေပြင်ဆင်နေချိန်မှာပဲအဲ့ဒီမြို့မှာပောက်ကွဲမှုတွေဖြစ်ပေါ်နေပါတယ်။ခါဆန်ဒေသမှာအခြေအနေဆိုးနေတဲ့အတွက်တိုက်ပွဲဖြစ်နေတဲ့ဒီဒေသကနေဒေသခံတွေဘေးလွတ်ရာပြောင်းရွှေ့ဖို့ရုရှားဘက်ကလှုံ့ဆော်နေပါတယ်။ဖေဗရီလကစပြီးယူကရိန်းကိုရုရှားဝင်သိမ်းတဲ့ထဲကတခုတည်းသောမြို့ကြီးဖြစ်တဲ့ခါဆန်မြို့ကအရသာ9000လောက်ကိုရုရှားကရွှေ့ပြောင်းပေးခဲ့ပြီးပါပြီ။ရုရှားတပ်တွေကရှေ့တန်းကတချို့နေရာတွေအတွက်သုံးဆတိုးတိုက်ခိုက်နေတယ်လို့တနေ့ကိုတိုက်ပွဲပေါင်း80လောက်ဖြစ်ပွားနေတယ်လို့ယူကရိန်းကြီးတပ်တမှုကြီးကတောက်ကြနေမှာပြောပါတယ်။ဗြိတိန်ကာဝေးဝန်ကြီးဌာနထုတ်ပြန်ချက်တမှာတော့ရုရှားကလူသစ်စုဆောင်းထားတဲ့တပ်သားတွေနဲ့ပတ်သက်ပြီးသူတို့ဟာတင်းနှဲပေးလက်ချက်မှုတိတ်မရှိဘူးလို့ပြောပါတယ်။ရုရှားကြီးတပ်ကတော့စုဆောင်းထားတဲ့တပ်သားတစ်3000လောက်ကိုတင်းနှဲတွေပေးထားတယ်လို့စက်တင်ဘာလထဲမှာပဲကြေညာခဲ့ပါတယ်။
ယူကရိန်းစစ်ပွဲမှာတစ်ဖက်ကနေအပြတ်အသတ်အနိုင်ရရှိဖို့ဆိုတာမဖြစ်နိုင်ကြောင်းနဲ့တန်တမာရေးဤအရာဆွေးနွေးဖြေရှင်းတဲ့နှီးနှံသာလျှင်စစ်ပွဲကိုအဆုံးသတ်နိုင်မှာဖြစ်တယ်လို့နန်ဆန်မန်ဒဲလာဦးဆောင်ဖွဲ့စည်းခဲ့တဲ့ကမ္ဘာအထင်ကရခေါင်းဆောင်ကြီးများအဖွဲ့ကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်ဒီကိစ္စကိုယူကရိန်းသမ္မတဇာလင်စကီထံကိုအကြောင်းကြားခဲ့တယ်လို့အဖွဲ့ရဲ့လက်ရှိဥက္ကဋ္ဌအိုင်ယာလန်သမ္မတဟောင်းမေရီရောဘစ်ဆင်က AP သတင်းဌာနကိုပြောဆိုခဲ့ပါတယ်
We need to encourage more thinking about how it will end in order.
Ukraine ပြည်သူတွေကိုထိခိုက်သေးသေးပျက်စီးစေတဲ့ဒီစစ်ပွဲမှာတစ်ဖက်စလုံးကိုလက်နက်ခဲယံနေတိုးပြီးပြည်ဖြစ်တင်းပေးနေတာကိုစန့်ကျင်တဲ့အတွက်ဒီစစ်ပွဲကိုဘယ်လိုအဆုံးသတ်နိုင်မလဲဆိုတဲ့စိတ်ကူးအကြံဉာဏ်တွေရရှိလာအောင်အားပေးဖို့လိုပါတယ်လို့သမရဟောင်းမယ်ရီရောဘစ်ဆင်ကပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမှာမင်းကြီးဟောင်းဇိတ်အယ်ဟူဆင်ကလည်းဆွေးနွေးဖြေရှာရေးကိုသဘောတူပါတယ်ဒါပေမဲ့ဒီလိုပြောဆိုတာဟာရုရှားရဲ့ရ ရုရှားရဲ့ရန်လိုကျူးကျော်မှုကိုခံရတဲ့ယူကရိန်းကိုသူ့ရဲ့အချုပ်အခြာအာဏာကိုအလျှော်ပေးဖို့တောင်းဆိုတာမဟုတ်ဘူးလို့လည်းပြောဆိုပါတယ်။အထင်ကရကောင်းဆောင်ကြီးများအဖွဲ့ကရုရှားကယူကရိန်းကိုကျူးကျော်တဲ့အဖြစ်အပေါ်ပြစ်တင်ရှုံချထားပြီးဒီကျူးကျော်မှုဟာကုလသမဂ္ဂဗရိညင်စာတမ်းကိုချိုးဖောက်ရာကျတယ်လို့ကမ္ဘာတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုပြက်ပြားစေတယ်လို့လည်းပြောဆိုထားကြောင်းပါခင်ဗျာ။
ယူကရိန်းမှာဖြစ်ပေါ်နေတဲ့စစ်ပွဲကြောင့်ဥရောပတစ်လုံးအခက်ကြုံနေရခြင်းမှာဂျော်ဂျီယာနိုင်ငံကတော့မပြောင်းလဲမဲ့နဲ့စစ်ပွဲကြီးဖွံ့ဖြိုးလာခဲ့ပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တန်တဲ့ဒီစစ်ပွဲအတွက်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လူသစ်ဆူဆောင်းမှုတွေကြောင့်ရုရှားနိုင်ငံသားတသိန်းကျော်လောက်ဂျော်ဂျီယာနိုင်ငံနဲ့ဝင်ရောက်ခိုးလွန်ခဲ့တဲ့နောက်ပိုင်းဒီနှစ်အတွက်ကမ္ဘာမှာအများဆုံးစစ်ပွဲဖွံ့ဖြိုးတဲ့နိုင်ငံတစ်နိုင်ငံဖြစ်လာခဲ့တာပါ။ကမ္ဘာနိုင်ငံအများစုမှာစီးပွားရေးဆိုင်နဲ့ဒီကတ်ဆိုင်မှာအန်တရာကျုံနေရချိန်မှာလူကြီးသုံးတန်းခွဲတော်နေထိုင်တဲ့ဂျော်ဂျီယာမှာတော့ဒီနှစ်အတွက်စီးပွားရေးက10ရာခိုင်နှုန်းနဲ့တိုးလာနိုင်ခြေရှိတယ်လို့စီးပွားရေးဆောင်ကြည့်လေလာသူတွေကပြောပါတယ်။ February 24ရက်ယူကရိန်းကိုရုရှားဝင်တိုက်တဲ့နောက်ဂျော်ဂျီယာနိုင်ငံနဲ့ပြမတင်ဖြစ်တဲ့ရုရှားနိုင်ငံသား4000ကျော်ရောက်လာတော့မကြတဲ့ခင်ကရုရှားသမ္မတပူတင်ရဲ့တပ်သားတွေစုဆောင်းမှုကြောင့်လည်းဒုတိယအခြေအနေဆုတ်လိုက်ပြုံလိုက်ရောက်လာတာဖြစ်ပြီးတော့ဒီနှစ်ထဲဂျော်ဂျီယာကိုဝင်လာတဲ့ရုရှားနိုင်ငံသားစုစုပေါင်းကအနည်းဆုံး3000လောက်ရှိနေပါတယ်။အခုလိုဝင်ရောက်လာသူတွေနဲ့သူတို့ရဲ့ငွေတွေပါဂျော်ဂျီယာထဲကိုရောက်လာတာဖြစ်ပြီးတော့ April ကနေ September လတည်းရုရှားကနေဂျော်ဂျီယာဘန်နူတဲလွှဲခဲ့တဲ့ငွေကဒေါ်လာ3000ကျော်ဘူးရှိပြီးဒါကမနစ်ကတည်းက50လောက်များနေတယ်လို့ဂျော်ဂျီယာဗဟိုဘဏ်ကပြောပါတယ်
။ American သမ္မတဂျိုးဘိုင်ဒန်က Afghanistan နိုင်ငံကိုစိတ်ပြတ်ဖွယ်ရအရလို့ပြောဆိုခဲ့တဲ့အပေါ်တာလီဘန်တွေကပြင်းပြထန်ထန်ဝေဖန်တုံ့ပြန်လိုက်ပါတယ်။ဒီလိုပြောဆိုတာဟာသူတို့ရဲ့စိတ်မသက်မသာဖြစ်မှုမနာလိုမှုတွေကနေပေါ်ထွက်လာတဲ့စကားဖြစ်တယ်လို့စနေနေ့ကကဘူးမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတာလီဘန်ပြောရေးဆိုခွင့်ရှိသူဇဗီဟူလာမူဂျာဟစ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တောကြနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကယ်လီဖိုးနီးယားပြည်နယ်မှာအာဖဂန်စစ်ပြန်စစ်မှုထမ်းဟောင်းတွေနဲ့တွေ့ဆုံစဉ်မှာအာဖဂန်ကိုစိတ်ပြတ်ဖွယ်ရာအရက်လို့ပြောဆိုခဲ့တာဖြစ်ပါတယ်။တာလီဘန်ပြောရေးဆိုခွင့်ရှိသူကတော့အာဖဂန်ကိုတာလီဘန်တွေပြန်လည်သိမ်းပိုက်ပြီးနောက်ငြိမ်းချမ်းတည်ငြိမ်မှုရှိကြောင်းနဲ့အာဖဂန်ပြည်သူတွေဟာသူတို့ရဲ့နေထိုင်ဘဝတွေကိုပုံမှန်ဖြတ်သန်းနေကြတယ်လို့လည်းပြောဆိုပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လတုန်းကအာဖဂန်ကနေအမေရိကန်ဥဆောင်တဲ့နေတိုးတပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်။အာဖဂန်ကိုအမေရိကန်ဥဆောင်တဲ့တပ်တွေ2000ခုနှစ်ကတည်းကစတဲ့ဝင်ရောက်တိုက်ခိုက်ခဲ့သိမ်းပိုက်ခဲ့တာဖြစ်ပြီးအမေရိကန်တမိုင်းမှာအကြဆုံးစစ်ရေးအရဝင်ရောက်ဆောင်ရွက်မှုဖြစ်ပြီးခန့်မှန်းခြေအမေရိကန်ဒေါ်လာတန်ပေါင်း2တန်းကုန်ကျခဲ့တယ်လို့ Brown Tech သူကခန့်မှန်းတွက်ချက်ထားပါခင်ဗျာ။
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5မီတာ32 kHz 633နဲ့6383ည5မီတာ49 kHz 6153ညပထမနိုင်ဝက်မှာ5မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam မနေ့ခင်းသတင်းတွေကိုဆက်လက်ကြည့်ကြနေပါတယ်ဂျော်ရူကင်ဆောင်ထားတဲ့ဒုံးမြန်ဒဇင်းကိုဆနေနေ့မှာဆန်းတက်လွှတ်တင်ခဲ့တယ်လို့အီရန်တော်လိုင်းရဲ့အဆောင်တိုက်ပြောကြားချက်ကိုအီရန်ဆိုးရရဲ့ IRNA သတင်းမှာဖော်ပြထားပါတယ်။ကမ္ဘာပတ်လမ်းထဲကိုဂျော်ရူတွေလွှတ်တင်ရမှာတုံးတဲ့တာဝတ်ပြည်ပဲထင်းတက်ဒုံးစနစ်နည်းပညာဟာနျူကလ িয়ার ထိပ်ပုတက်ဒုံးကြီးတွေအတွက်ပါတုံးနိုင်တဲ့အတွက်အခုလိုလှုပ်ဆောင်မှုကအမေရိကန်ကိုစိုးရိမ်လာစေတာဖြစ်ပါတယ်။ဒါပေမဲ့အီရန်ဆိုးရကတော့ဒီလိုတုံးဖို့ရည်ရွယ်ချက်တလို့မှမရှိဘူးလို့အမြဲညင်ပါတယ်။ဂျော်ရူတင်ဆောင်ထားတဲ့ဒုံးမြန်ဟာအခဲလောင်စားဆုံးအင်ဂျင်တက်ဒုံးမြန်ဖြစ်ပြီးတော့ဒါဟာပမာဇုံစမ်းတက်မှုဖြစ်တယ်လို့လုံးဝအောင်မြင်မှုရှိတယ်လို့လည်းသတင်းမှာဖော်ပြပါတယ်။ပေါင်190ကျော်လေးတဲ့ဂျော်ရူကိုကမ္ဘာမြေပြင်ကမိုင်300ကျော်ကကမ္ဘာပတ်လမ်းနဲ့ရောက်အောင်အဆင့်30နဲ့ပြစ်လွှတ်ရတဲ့အီရန်ထုတ်ရဟမ်တရာဒုံးမြန်ကိုပထမဆုံးစမ်းတက်အောင်မြင်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒီဒုံးပြန်ကိုထုတ်လုပ်တဲ့အီရန်တော်လိုင်းအဆောင်တပ်ရဲ့အာကာသစူးစမ်းရေးဌာနအကြီးအကဲကဒါကိုအီရန်ဆက်သွယ်ရေးဌာနအတွက်အီရန်ရဲ့နှစ်ဆက်သွယ်ရေးဂျိုးလူလွှတ်တရားမှာတုံးမယ်လို့ပြောပါတယ်
။အီဂျစ်နိုင်ငံမှာတနင်္ဂနွေနေ့စတင်ကျင်းပမယ် COP27 ရာသီဥတုဆိုင်ရာကမ္ဘာထိပ်သီးအစည်းအဝေးကျင်းပမယ်ရှရမ်အယ်ရှတ်မြို့မှာတင်းကြပ်ကတ်မှုတွေလှုပ်ထားတဲ့အတွက်ဆန္ဒပြတောင်းဆိုတာတွေကိုလှုပ်ဖို့မလွယ်ဘူးလို့ရာသီဥတုအရေးလှုပ်ရှားသူတွေကပြောဆိုပါတယ်။ ီဂျစ်နိုင်ငံမှာဆန္ဒပြတာတွေကိုလုံးဝနီးပါးပိတ်ပင်ထားပြီးရာသီဥတုအရေးဆန္ဒပြသူတွေအတွက်သီးသန့်နေရာတွေကိုသတ်မှတ်ပေးထားပါတယ်။ဒါပေမဲ့ဒီနေရာတွေဟာဘယ်နားမှာလဲဆိုတာဘယ်သူမှတိတိကျကျမသိရပဲဆန္ဒပြဖို့ခွင့်ပြုချက်ကိုလည်း36နာရီကြိုတင်ယူရမယ်လို့သတ်မှတ်ထားပါတယ်။မျိုးရင်းခရီးသွားလုပ်ငန်းလုပ်ကိုင်သူတွေကိုအိမ်ပြန်ခိုင်းထားပြီးဆက်လက်လုပ်ကိုင်ဖို့လိုအပ်သူတွေကိုအထူးလုံခြုံရေးကပ်ပြားတွေထုတ်ပေးထားပါတယ်။အပန်းဖြေလာရောက်သူတွေလည်းလုံခြုံရေးဂိတ်တွေကနေလက်ပြန်ကြရပါတယ်။ဟိုတယ်ကတွေလည်းဆယ်စားလောက်တက်သွားခဲ့ပါတယ်။ကုလသမဂ္ဂကနေ့စဉ်ကြီးမှုကျင်းပခဲ့တဲ့ဒီရာသီဥတုဆိုင်ရာကမ္ဘာထိပ်သီးညီလာခံကျင်းပရာနေရာမှာကမ္ဘာအရက်ရက်ကရာသီဥတုရေလှူရှားသူတွေစုယုံရောက်ရှိလာပြီးဆန္ဒပြတောင်းဆိုလေးရှိပါတယ်။ပြီးခဲ့တဲ့နှစ်ကတော့စကော့တလန်နိုင်ငံဂလာစကိုမြို့မှာကျင်းပခဲ့တဲ့ COP26 တုန်းကလူတသိန်းလောက်ချီတဲ့ဆန္ဒပြခဲ့ပါတယ်။ဒီနှစ်မှာတော့အီဂျစ်မှာတော့စတင်ပဲအခြေအနေတွေဖြစ်နိုင်တယ်လို့ရာသီဥတုရေလှူရှားသူတွေကပြောဆိုထားပါတယ်။
ရှိတဲ့အခြေချတူတွေကိုခဲစလာတဲ့သင်းမောတွေကိုအီတလီကသူ့စိတ်ကမ်းမှာကတ်ခွန့်မပေးသေးတဲ့အတွက်ဒုက္ခတဲ့1100လောက်ပင်လယ်ပြင်ထဲမှာဆောင်ဆိုင်နေရပါတယ်။ဒုက္ခတဲ့300လောက်ကိုတင်ဆောင်လာတဲ့ဂျာမနီသင်းမော20ဟာစနေနေ့ကဆစ်စလီအရှိတ်ကမ်းလွန်ပင်လယ်ပြင်မှာဆောင်ဆိုင်နေရတာဖြစ်ပြီးတော့သင်းမောတစ်စင်းအတွက်ကန်းကတ်ခွန့်ရထားပေမဲ့နောက်တစ်စင်းအတွက်တော့ကတ်ခွန့်ရမရမသိရသေးပါဘူး။အီတလီကလက်ရာဆွမ်းနဲ့ဥဆောင်တဲ့အစိုးရကလူသားဆန္ဒမှုဆိုင်ရာကယ်ဆယ်ရေးသင်္ဘောကြီးကန့်ကတ်ခွင့်ပိတ်ပင်ဖို့အတွက်ဆုံးဖြတ်ထားတဲ့အတွက်သူတို့ရဲ့အခြေအနေဟာမရေမရာဖြစ်နေစေပါ။ဥရောပကလူသားဆန္ဒမှုအကူအညီပေးအဖွဲ့တွေတဲ့ကယ်တင်ထားတဲ့ဒုက္ခတွေ1100ကျော်ဟာမြေထဲပင်လယ်ထဲကသင်္ဘော၄ဆင်းပေါ်မှာရှိနေပါတယ်။အဲ့ဒီထက်ကပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ခဲကသင်္ဘောတွေနဲ့ကဲလာတဲ့ဒုက္ခတွေတချို့ရဲ့အခြေအနေဟာသက်ကိုဆိုးဝါးနေတာလည်းဖြစ်ပါတယ်။အီတလီနေပိုင်းနဲ့ထက်ရောက်နေတဲ့ဂျာမနီလူသားဆန္ဒမှုအကူအညီပေးရေးအဖွဲ့ရဲ့တင်မော20နဲ့ကကန့်ကွက်ခွင့်ရထားတဲ့ Humanity One တင်မော်ပေါ်မှာဒုက္ခတွေက200နီးပါးပါပါတယ်။အဲဒီကကလေးငယ်တွေနဲ့ဆေးကုသမှုလိုအပ်နေသူတွေအတွက်ပဲကန့်တက်ခွင့်ကိုပေးထားပါတယ်။နောက်တစ်ဆင်းဖြစ်တဲ့ဒုက္ခတွေ100နီးပါးပါတယ်တင်မော်အတွက်တော့အကြောင်းမပြန်သေးပါဘူး။ဂျာမနီနဲ့ပြင်သစ်တို့ကဒုက္ခတွေတွေကတချို့ကိုသူတို့လက်ခံမယ်လို့ပြောကြခဲ့တဲ့နောက်အီတလီကတင်မော်တစ်ဆင်းကိုကန့်ကွက်ခွင့်ပေးခဲ့တာလည်းဖြစ်ပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းကအမရဆာမြို့မှာဟိန္ဒူအစွန်းရောက်ဘာသာရေးခေါင်းဆောင်တူကိုဘာသာရေးယုံကြည်မှုအပေါ်စော်ကားတယ်လို့ဆွဆွဲပြီးတောက်ကြနေတုန်းကတနတ်သမားတူကပြစ်ခတ်ခဲ့တဲ့အတွက်သေဆုံးသွားပါတယ်။ဟိန္ဒူရှက်ရှင်နာအခြေခံဝါဒီဘာသာရေးအုပ်စုတစ်ခုရဲ့ခေါင်းဆောင်ဖြစ်တဲ့အသက်58နှစ်အရွယ်စတီယာစူရီကိုစစ်ဘာသာဝင်တို့ရဲ့အထုအမြတ်ထားရာရွှေကြောင်းတော်အနီးမှာတနတ်သမားကပြစ်တတ်ခဲ့ပါတယ်။တနတ်သမားရောက်လာပြီးလူများရှိမှာပဲအချက်ပေါင်းများစွာပြစ်ခတ်ခဲ့တယ်လို့ရဲအယာရှိအရန်ပယ်စင်းက AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။တနတ်သမားဟာလိုင်စင်နဲ့ကိုင်တဲ့တနတ်နဲ့ပြစ်ခတ်ခဲ့တာလို့ရဲတွေကလည်းပြောဆိုပါတယ်။တနတ်သမားကတော့ရဲတွေကဖမ်းဆီးချပါတယ်။ဒေသဆိုင်ရာသတင်းဌာနရဲ့ပြောဆိုချက်တွေအရအသက်ခံရသူစူရီဟာရဲတွေကအကာအကွယ်ပေးခံထားရသူဖြစ်ပြီးစစ်ဘာသာဝင်တွေကသူတို့ရဲ့ယုံကြည်မှုကိုစော်ကားတဲ့အတွက်သူ့ကိုစိတ်ဆိုးဒေါသထွက်နေကြတယ်လို့ပြောဆိုပါတယ်။သူဟာစစ်ဘာသာဝင်မျိုးသမီးဖြစ်တဲ့ဝေဆောင်မျိုးကအင်္ဂလာခီရီလန်ဗန်နိုင်ခံရက်ွက်သေးကထိုင်းလူမျိုးပိုင်ရင်းတအိမ်ကိုနိုဝင်ဘာလ5ရက်နေ့စနေနေ့ကမြို့တာဝန်ရှိသူတွေနဲ့အတူရဲနဲ့စစ်တပ်ပူးပေါင်းရှာဖွေတာမှာလက်နက်59လက်နဲ့အတူထိုင်းနိုင်ငံသားတအုပ်ကိုဖမ်းမိခဲ့ပါတယ်။ရှာဖွေရေးကိုမဲဆောင်မျိုးပိုင်နိုင်စုံချိုင်းကိုယ်တိုင်ဦးဆောင်ခဲ့တာဖြစ်ပါတယ်။တိုင်ကြားတဲ့အတွက်နေမြေရဲတပ်ဖွဲ့နဲ့ထိုင်းစစ်တပ်ပူပေါင်းအဖွဲ့တွေကဝင်ရောက်ရှာဖွေခဲ့ကြတာပါဖမ်းမိတဲ့တနတ်တွေဟာတရားဝင်လိုင်စင်ရှိတဲ့တနတ်တွေဖြစ်တယ်ဆိုပြီးပိုင်ရှင်ဖြစ်တဲ့ထိုင်းနိုင်ငံသားကထွက်ဆိုခဲ့ပေမဲ့လက်နက်အားလုံးကိုရဲစခန်းပို့ပြီးအသေးစိတ်စစ်ဆေးမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်လက်နက်မှောက်ကိုခိုင်းတွေကိုဖော်ထုတ်ဖမ်းဆီးနေတာဖြစ်တယ်ဆိုပြီးထိုင်းရဲချုပ်တော့ဆက်စွန်ဝိမွန်ကသတင်းတောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
ว่าเขาจะขยายเวลาไหมหรือโปรยเฉพาะมรดกไหมไม่ใช่แบบยกเลิกไปเลยคือมันยังไม่ได้จบตรงนี้เพราะว่าพี่ก็บอกแล้วว่าเรายังไม่ได้
ကျွန်တော်တို့အနေနဲ့လက်နက်မှောက်ကိုခိုင်းတွေကိုစုံစမ်းဖော်ထုတ်ဖမ်းဆီးနေပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့တွေရဲ့ဖော်ထုတ်ချက်တွေကိုတော့အစိုးရတာဝန်ရှိသူတွေထံတင်ပြလုံဆောင်သွားမှာပါဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်။ထိုင်းနိုင်ငံမှာလက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့တရားဝင်လိုင်စင်နဲ့ဝယ်ယူခွင့်တွေကိုချထားပေးပါတယ်။ဒါ့ပြင်မဲ့လက်နက်မှောက်ကိုခိုင်းတွေကတော့တရားဝင်လက်နက်ဝယ်ယူခွင့်လိုင်စင်တစ်ခုကိုပဲမိတူပွားပြီးတနက်မျိုးစုံဝယ်ယူနေတာတွေ့ရတယ်ဆိုပြီးရဲတပ်ဖွဲ့ကပြောပါတယ်။ ဆနဲဝေယူခွင့်လိုင်စင်တစ်ခုကိုမိတူ900လောက်ထိပွားပြီးပြီးနယ်ရီမှာလက်နက်မှောက်ကိုသမားတွေကလက်နက်တွေဝေယူနေတယ်လို့လည်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြပါတယ်ဒီလက်နက်မှောက်ကိုကိုင်းနေဟာထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မဲဆောင်မြို့နဲ့မဲဆိုင်မြို့တွေကနေတဆင့်မြန်မာပြည်ဘက်ကိုရောက်ချနေတာတွေကိုလည်းစစ်ဆေးတွေ့နေရတယ်လို့
ထိုင်းနိုင်ငံကဒီ VOA သတင်းတော်မယ်မှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာသောရရှင်များခင်ဗျာကမ္ဘာကြီးမှာပြဿနာအသက်ဆုံးကတော့
လူဦးရေအများဆုံးနေထိုင်တဲ့ဒီ New South Wales ပြည်နယ်မှာနောက်ထပ်ကန့်သတ်ချက်တွေကိုတိုးမြှင့်လိုက်ပါတယ်။စစ်မီမြို့ကနေဖေးမာစာပေးပို့တဲ့ဒီသတင်းထွက်ကိုဒေါခင်မျိုးတက်ကကြောပြမှာဖြစ်ပါတယ်ဗျာ။ဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာဇွန်ခင်းထားအချို့ရေတောက်တဲ့ပိုင်နဲ့ပလတ်စတစ်လုံးလေးတွေပါတဲ့ခေါင်းချော်ရင်ပါဝင်
and killing our wildlife. That's why certain single-use plastics are being banned in New South Wales from November 1st. တခါသုံးပလတ်စတစ်ပစ္စည်းတွေကဝန်းကျင်မှာပြည့်နေပြီးကျမတို့ရဲ့ဒေါ်ရိုင်းသဘာဝကိုဖျက်ဆီးနေပါတယ်ဒါကြောင့်
New South Wales ပြည်နယ်တွင်ပလတ်စတစ်ဆန့်ကျင်ပစ္စည်းတွေရော့သွားအောင်လုပ်တဲ့လှုပ်ရှားမှုမှာပလတ်စတစ်အကြောင်းအသက်မရှူနိုင်ဖြစ်နေတဲ့လေတကောင်ရဲ့ပုံတွေကိုတွေ့နိုင်ပါတယ်။တဘာဝဝန်းကျင်နဲ့အမွေနှစ်ဆိုင်ရာဝန်ကြီး James Griffin ကစက်တင်ဘာလမှာထုတ်ပြန်တဲ့ကြေညာချက်မှာတော့အခုလိုတားမြစ်ပိတ်တယ်မှုဟာတစ်ခါတုန်းပလတ်စတစ်အစား တဲ့တမခွနဲ့ဘီလီယံလောက်အမိုက်ပုံတဲ့ကိုရောက်မလာအောင်လုပ်နိုင်မယ်လို့လဲသူကခန့်မှန်းပါတယ်။ကွင်းစ်လန်ရဲ့ရေဒီယိုရဲ့ပြည်နယ်အာဏာပိုင်တွေကလည်းရှင်းနှစ်မှာအလားတူတားမြစ်ချက်တွေထုတ်ပြန်ဖို့ရှိနေပါတယ်။တဘာဝဝန်းကျင်အရေးဆောင်ရွက်နေသူတွေကတော့အခုလိုဥပဒေတွေပြဋ္ဌာန်းတာကိုကြိုဆိုခဲ့ကြပေမဲ့အခုတည်းပိုးပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့ပြောပါတယ်။ဩစတြေးလျအန်ဝ
pack and snack at a supermarket these days is covered in plastic. We can get rid of some of those single-use plastics that are highly littered and regularly ending up in our oceans, like cups and straws and takeaway containers.
Supermarket de ma asa taw pisee wi go plastic tu ne thop bu la ja ba de. Takha taw plastic pisee wi de ga khwet de achwe taw de pipe de bu wi ne plastic ait lo pisee wi ha. Pin le tamauk dia de be yauk twa bi amai phit twa de de atwa achwe go ma taw mu phe sha pin nai ma de. Da ha de ge go a ye ji ba de. Da ba mai ta chain ne ma be a ya ya rai go plastic ne be thop bu ni ja raw.ပြန်လဲအသုံးပြုဖို့ထိထိရရောက်မလုံနိုင်တော့ပဲဒီအမှိုက်တွေကမြေဖို့တာဒါမှမဟုတ်သမုဒ္ဒရာတွေရဲ့မျောပါတာမျိုးနဲ့ပဲအဆုံးသက်ရလေရှိပါတယ
် New South Wales ရှင်တွေကပြည်ပင်မှုတွေထဲမှာတစ်ခါတုန်း plastic ပိုက်တွေဇွန်းခင်းဓာတ်နဲ့ခွက်တွေပါဝင်ပါတယ်လူရေထုတတ်တဲ့ဒီပြည်နယ်တွင်ထုတ်ပြန်တဲ့ဒီတားမြစ်မှုအစ်စ်ထဲမှာ အစားအစာထက်ပေါ်လီစတိုင်ရင်ဖော်ဘူးတွေလည်းပါတယ်လို့မျက်နှာကိုနဲ့သဘင်အတွက်ထုတ်လုပ်တဲ့မိုက်ခရိုပလတ်စတစ်အလုံးလေးတွေထည့်ထားတဲ့ပစ္စည်းတွေလည်းပါပါတယ်။ဒီတားမြစ်ချက်တွေကိုချိုးဖောက်တဲ့လုပ်ငန်းရှင်တွေဟာဒေါ်လာတောင်းနဲ့ချီဒဏ်ဝင်ဆောင်ရနိုင်ပါတယ်။ဩစတြေးလျနိုင်ငံမှာလက်ရှိပလတ်စတစ်ထုတ်ပိုးမှုအလုံးရဲ့16ရာခိုင်နှုန်းကိုပဲပြန်သုံးနိုင်သေးတာကြောင့်သတ်မှတ်ချက်80ရာခိုင်နှုန်းပြည့်ဖို့အတွက်အများကြီးလိုနေသေးတာပါ။
တဘောင်းပွန်းကျင်ကိုဘယ်လိုထိမ့်သိမ့်တင်တယ်လဲဆိုတဲ့အကြောင်းလေးနဲ့ပတ်သက်လို့ဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ကြပါတယ်ပြိပကအကျန်းဖက်မှုတွေကြောင့်စိတ်တန်ရာရနေတဲ့ကလေးငယ်တွေအကြောင်းနဲ့ပတ်သက်ပြီးဒိုးအတန်စီစဉ်မှာတင်ဆက်ထားတာကိုနားဆင်နေပါပြီဗျာ
အဲ့လိုမလို့ပါနဲ့တော်တော်တော့အဲ့လိုမလို့ပါနဲ့ဆိုပြီးတော့ဒီအဲ့ဒီပြေးသွားတဲ့ကလေးမှအလောင်းလေးနဲ့သူရှိခိုးအဲ့လိုမျိုးပေါ့နော်ဆက်ဆက်ဆက်ဆက်တော်ပြီးတော့တော်တော်အဲ့လိုမလို့ပါနဲ့ကြောက်တယ်ကြောက်တယ်ကြောက်တယ်ဆိုပြီးအဲ့လိုမျိုးတော့ဖြစ်နေသူကြည့်ရတာတော်တော်ဟိုမိကျက်ရမင်းနဲ့တော့မကြည့်ရဘူးကိုယ်ရဲ့သူဖြစ်နေတဲ့ပုံစံရုပ်ပေါ့နော
်စစ်တပ်အာဏာတင်လိုက်တဲ့ကမြန်မာနိုင်ငံတဝန်းဖြစ်ပေါ်နေတဲ့တည်ကြည်ပျက်စီးမှုတွေကြောင့်အရွယ်ရောက်ပြီးသူတွေမှာတော့စိတ်ဒဏ်ရာရကြရပါတယ်ဒီလိုဆိုရင်ကလေးငယ်တွေမှာသူတို့ကြုံရတာကိုကန့်တွဲဖြေရှင်းနိုင်ဖို့ဘယ်လောက်ခက်နေမလဲဆိုတာတွေးကြည့်ပါမြန်မာနိုင်ငံကပြည်ပခါတွေကြောင့်နေရဆုံးခွာရသူတွေထဲမှာလည်းကလေးက40ရာခိုင်နှုန်းဖြစ်တယ်လို့စစ်တပ်ချီရန်ကခံမှန်းပါတယ်ဒါအပြင်မျိုးပေါ်မှာနေတဲ့ကလေးတွေကိုတော့အကြမ်းဖက်မခံရအောင်အကာအကွယ်မပေးနိုင်တော့ပါဘူးမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့ရုပ်ခွင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဤဝင်တဲ့တို့ကတင်ဆက်ကြားဖြစ်ပါရစေ။ဒို့တန်ရဲ့ဒီတစ်ပတ်ဆောင်ပါကိုတော့ Mayfair Media ဖြစ်တဲ့ဒဝဲဝက်ရဲ့အဖွဲ့သားတွေကတင်ဆက်ပေးမှာဖြစ်ပါရစေ။ဒီဆောင်ပါမှာလုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
ပြည်ရဲနှစ်ဧပြီလမှာတော့အသက်9နှစ်အရွယ်မောင်ဖြူဖွေးရဲ့ကွာငယ်လေးဟာအစစ်စစ်မှောင်မှောင်ပြုတ်ကွဲသွားခဲ့ရပါတယ်။အဲဒီနေ့ကဖခင်ဖြစ်သူကိုသူ့ရှေ့မှာရင်ရိုက်နှက်ဖမ်းဆီးသွားတဲ့မြင်ကွင်းကိုကိုယ်တိုင်ကြုံတွေ့လိုက်ရတာပါ။သူ့မေဒေါ်တနေဝေကဒုတန်ကိုအဲဒီနေ့ဖြစ်စဉ်အကြောင်းပြန်ပြောင်းပြောပြခဲ့ပါတယ်
။အိမ်မလာဖမ်းလို့ကသူ့ရဲ့အရင်နေရတဲ့ရှင်
။အိမ်မလာဖမ်းလို့ကသူ့ပဲအရင်မြင်ရတယ်ရှင်။သူနဲ့သူ့ဖေနဲ့ရေချိုးပြီးအပြင်မှာထွက်နေတဲ့အချိန်မှာပေါ့ကျမကအနောက်မှာရေချိုးနေတဲ့အချိန်မှာခလေးလေးကသူ့အဖေကိုဖမ်းသွားတာသူတွေ့တယ်သူတွေ့တော့အဖေကိုလက်ထိတ်ခတ်ပြီးတော့ပေါ့နော်ဖမ်းပြီးတော့သူ့အဖေကိုရိုက်နေတယ်တဲ့ဖေဖေကိုရိုက်နေတယ်ဟိုမှာစစ်သားတွေတဲ့အဲ့လိုပြောတယ
်တရင်တော့တယောက်ဖြစ်တဲ့မောင်ဖြူဖွေးရဲ့အဖေဥစောစောဟာပုံမှန်905ကနဲ့တရားစွဲခံရပြီးထောင်ထဲ2နှစ်ချခံခဲ့ရပါတယ်သူကဘေးအကျဉ်းတော်မှာ9လအကျဉ်းကျခံရပြီးလူရဲမစေ့ခင်မှာပြန်လွတ်ခဲ့ပါတယ်ဒီတော့တွင်မှာမောင်ဖြူဖွေးတယောက်များစွာငိုခဲ့ရပြီးအဖေကိုတန်တန်တတမျှော်နေတဲ့အကြောင်းမိခင်ဖြစ်သူဒေါ်တနင်ဝေကအခုလိုပြောပြပါတယ
်တတအရန်မားနဲ့ဖြစ်နေလို့ရှိရ
တတအရန်လွမ်းနေဖေဖေကိုဆိုပြီးတော့နေတိုင်းလူလူပြောတယ်ပေါ့နော်အဖေကိုလွမ်းနေစိတ်ထံရာကသူ့မှာရှိနေတာတခြားမိသားစုတွေပေါ့နော်အဖေနဲ့ဆိုင်ငယ်စီးသွားတာမျိုးဖြစ်ဖြစ်တွေ့ရင်တတဖေဖေနဲ့ဒီလိုဆိုင်ငယ်စီးပြီးသွားချင်တယ်လို့ပြောတယ
်စစ်တပ်အာဏာသိမ်းလိုက်ကလေးကကျုံတွေ့ရတဲ့အကြမ်းဖက်မှုတွေကြောင့်မောင်ဖြူဖွေးလိုပဲစိတ်သက်တန်ရာရတဲ့ကလေးများစွာရှိနေပါတယ်နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရည်အတွင်း AAPB ရဲ့ထုတ်ပြန်တာချက်အရပြိပခအတွင်းအသက်ခံရတဲ့ကလေးကလည်းအနည်းဆုံး239ဦးရှိပါတယ်မကြသေးခင်ကစကိုင်းတိုင်းဒီပင်းနယ်တွေကလက်ရကုံကြီးရွာရဲ့ကျောင်းတစ်ကျောင်းပေါ်စစ်တပ်ကဒီကြောင်တိုက်ခတ်မှုလုပ်ခဲ့တိုက်ပစ်ဖို့ဖြစ်ရတဲ့အတွက်မှာအနည်းဆုံးကလေး6ဦးသေဆုံးခဲ့ပါတယ်ဒီကလေးငယ်တွေသေဆုံးမှုကနိုင်ငံတကာအတိုင်းအဝိုင်းကိုအံ့ဩတုန်လှုပ်စေခဲ့ပါတယ်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးဥပဒေတွေမှာတော့နိုင်ငံသားအနေနဲ့ကလေးတွေကိုကာဝယ်ပေးထားသလိုကလေးငယ်တွေဟာထိခိုက်လွယ်တဲ့အတွက်အထူးအကာအကွယ်ပေးထားပါတယ်ဒါပေမဲ့လည်းမြန်မာကလေးငယ်တွေကတော့အကြမ်းဖက်မှုနဲ့အနှိဋ္ဌာယုံတွေကနေအကာအကွယ်မဲ့နေသေးပါပြီးရတဲ့နှစ်စက်တင်ဘာလကတနင်္သာရီတိုင်းလောင်းလုံးမြို့နယ်ကပောက်ကွဲမှုတစ်ခုအတွင်းသူ့ဆွေမျိုးရဲ့အသက်ခံရတာကိုအသက်9နှစ်အရွယ်မောင်ကန်ကောင်းမြင်ခဲ့ရပါတယ် Yaju Ochoyemo to Udi Taikaide, Pompok Wahuma, Sajota Mingling at Une, Mudimiti to Uti Songevare. Pokwemu Pipichin, Monga Long Pitware Ponzamu, 2 million Doctor Diva, a Guru Pompo Piaware.
Who I see my 2 million Ule, Lubiomla, Utari, Chio, Chio, Yutiaku, Alumakaria, Tommy, the Dojo, Vido. อะไรมันเลยเปลี่ยนเช่นเดียวกันมาโก้อะไรชีวิตถ้าบางมุมคิดเอาไม่ใช่ถ้าบางมุมคิดเอาอะไรมันรู้ปานเนี่ยถ้าตาดูอะไรมันรู้ปานเนี่ยสูบบุหรี่ไอ้ไปตัวเด็กก็เลยมาลองเลยแล้วดูสิโคอะไรเนี่ยปนอ่ะถ้าสักตัวเดียวถ้าตาดูอะไรมันรู้ปานเนี่ยเจ้าแก่เจ้าแก่เจ้าแก่สูบบุหรี่อะไรมันก็เปลี่ยนดูสิอะไรถ้าตัวนี่แก่ยังไม่แน่เราไม่ใช่ยังโก้ยังตุ๊กเช่นเดียวกันอยู่ปนอ่ะ
อะไรลูกพี่ดีเอฟก็สุดท้ายเขาคันดูทำมาหมดแต่เรื่องเป็นลูกสุดท้ายแต่เขาไม่รู้เรื่องมาแต่เขาเคลียร์เรื่องชีวิตลูกไม่มีตัวอะไรเคลียร์เรื่องชีวิตอะไรอ่ะคุณพี่เป่าเงินลองลงอยู่ในตะกร้าเงินแต่เขาไม่ต้องอุดเงินเคลียร์ต้องอุดสองเงินหรอวะที่ลูกมีพี่สุดในเป่าเงินเคลียร์ต้องเงินหรือเปล่าพี่ลูกสุดท้ายยังไม่มัวอะไรแล้วนายยังไม่สิ้นเงินหรือวะมีด้านยืนอยู่สุดยอดอันยูจิกะช่างมาทาราหรือชีบี ดูการวัยตัดเดือนนี้เนี่ยอะไรชัดเจนกว่าแล้วน่าสังเกตเจ้าบุอเมียได้โดนในเรื่องลูกเจ้าหนุ่มอยู่ในบิดูโอชุยพ่อเวนผู้เห็นทักษะสวาเร่เราลองลงมือในมาช่วยดูพิเศษในเจ้าหนุ่มทุกที่ที่ปฏิบัติการตัวมาปุ่นคลีรีเตยส่งหุ่นสุดเอ็งชิงมือที่เจ้าหนุ่มจงการในฮานุรีสี่เดียบอีเราดูเช่นมือรีส่วนเนี่ยเจ้าหนุ่มตั้งแต่ยังกักไว้ตั้งแต่ที่เนี่ยเจ้าหนุ่มชิสเซปิโอดูพิเศษนี้ ตาวอยู่ตาวกันสิสิตาวอยู่ผู้สูงหานุรีปอยส่วนตัวยี่เวเชื่อสิสิเอร์โอ้กูคลิปตรงนี้ที่เราเอาไปเนี่ยในระดับสั้นนู้นเองกูไม่ได้นานเลยแต่พอวันนี้เนี่ยแต่พอผู้สูงตัวนี้กูเยี่ยอยู่นานยิ่งเป็นตัวบีแล้วสิเชื่อมาหรอแต่ยังสิยังได้อะไรไม่ใช่เรื่องนี้แม้แต่เดินมาไม่รู้เรื่องสั้นท่าเลยลูกอุ้งเท้ากับเปล่าเลยแต่เวลาสิ่งที่มาดูกูได้แค่นี้เลย
เราไม่สิ่งเหี้ยพวกเราไม่ใช่ดีเจ็บว่าเจ้าเคยก็รอคลิปตั้งเงี้ยกงเงินสองเนี่ยมันจะส่วนรวมอยู่ที่ใดเลยโอ้ช่วยวันด้วยที่ใครมุ่งมั่นเชี่ยวไม่ใช่เหี้ยส่วนจริงเลยก็เดชชาสิ่งเหี้ยบีโลกสองเลยลูกสู้ว่าเลยเพื่อก้าวไปลุล่วงจนเราเป็นไอ้ที่คลิปตั้งเงี้ยสุดาเอ็มแต่มาดีในงานยันนักการที่เดบบ์นักกูก็ดีเจ้าวัยกูว่าคลิปตั้งเงี้ยลุงว่าโอ้ที่ใครนักเรียนรู้ได้หายจนเราแบบปลุกมาเล่นขันเลยจะมีชีวิต คลีดเงี้ยสุดาจนเราว่าโอ้สักช่วงยามเดือดดีเทปวันนั้นดูมาบ้ามาตัวน้ำเลยว่าที่แท้ที่เกิดสิ่งนี้ปกุยที่แท้แต่จะมุลูที่ลูกเต้ที่อีเวดีพิเศษมีอีเวดีพิเศษอะไรมิวลูกเลยจะพอดีว่าจนเราชกชาร์ดได้ปริพากาพิบวาร์ดีดาวคลีรีอานิดาลูส่งช่วงยาระเนี่ย เองก็ส่งข่าวผีอาไปขังยาอะไรเจ้าสิ่งนี้ยานั่งจีนยาวอะไรแต่เวลามีตาเลนีว่าไม่เกี่ยวส่วนใหญ่แต่พวกเอ็งพิจารณาไม่เจ้าอีเปล่าเรื่องนี้เป็นเรื่องยาวอะไรอันนี้มีว่าไม่คลีเกียมาคลีตรงเรื่องนี้ว่าชีวีคลีเรียแต่พวกเอ็งในทางยงเล่นนาจีปากกว่าเลยแต่นั่นตันวิจามาสิ่งนี้ยาวเลยลูกเกี่ยวกับเสียมาเที่ยวกับเปลวอะไรคลีเรียว่าเราหนึ่งลงที่เราบ่นหนึ่งลงยอด
อันนั้นแม่เชื่อตามยาเลยเชื่อตามเลยทั้งคู่นี่เนี่ยเชื่อใจแล้วเนี่ยนั่นแต่แม่ก็ยังจะเดาได้ทั้งคู่นี่เนี่ยเชื่อใจแล้วเนี่ยนั่นแต่แม่ก็ยังจะเดาได้ทั้งคู่นี่เนี่ยเชื่อใจแล้วเนี่ยนั่นแต่แม่ก็ยังจะเดาได้ทั้งคู่นี่เนี่ยเชื่อใจแล้วเนี่ยนั่นแต่แม่ก็ยังจะเดาได้ทั้งคู่นี่เนี่ยเชื่อใจแล้วเนี่ยนั่นแต่แม่ก็ยังจะเดาได้ทั้งคู่นี่เนี่ยเชื่อใจแล้วเนี่ยนั่นแต่แม่ก็ยังจะเดาได้ทั้งคู
ကျွမ်းကျင်သူတွေကဆိုပါတယ်ကလေးတွေမှာရေရှည်စိတ်တန်ရဖြစ်စေတယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်ကလေးငယ်တွေဟာစိတ်တန်ရရစေရဖြစ်ရတွေထက်ကြုံလာတဲ့အခါမှာရုပ်တရက်အရင်ကကြုံမှုတဲ့စိတ်တန်ရတွေပြန်ပေါ်လာတာဒါမှမဟုတ်မမေ့နိုင်တဲ့ရေရှည်ခံစားနေရတာမျိုးဖြစ်နိုင်ပါတယ်ကလေးတွေပေါ်ဘလို့တက်ရောက်မှုတွေရှိနေလဲဆိုတာကိုတော့စိတ်ပညာရှင်တဦးကထုတ်တန်ကိုအခုလိုရှင်းပြပါ anxiety ပေါ့နော်ဆိုရင်တော့ကအရင်ကြည့်တဲပြောရတော့ဘာဒဏ်မှမဖြစ်ဒါအကြီးပေါ့ကွယ်နော်အသေးလေးတွေက ဲကသူ့ရဲ့ပတ်ဝန်းကျင်သူ့ကြောင့်သူ့ရဲ့လူတယောက်ရဲ့အနေအထားနဲ့မတူနိုင်ဘူးဒါမျိုးရှိတယ်ပေါ့ဟုတ်ပြီလားနော
်ပောက်ကွဲမှုဖြစ်စဉ်ကြောင့်မိသားစုဝင်တွေတိုက်ဆုံးလာကိုမြင်လိုက်ရတယ်လောင်းလုံးမျိုးနယ်က9နှစ်အရွယ်မောင်ကန်ကောင်းရဲ့မိခင်ကတော့ကလေးတွေမှာအခုလိုမျိုးစိတ်တန်ရာတွေမဖြစ်စေချင်တော့ဘူးလို့ပြောပါတယ
်ကလေးလေးတွေရဲ့စိတ်ဆက်မှာပေါ့နော်အဲ့လိုစိတ်ချတိုက်ကြရရမဟာလေးတွေတဲ့အဲ့လိုမျိုးမဖြစ်စေချင်ဘူးပေါ့နော်သူတို့ရှိမှလည်းအဲ့လိုလူလည်းမဖြစ်စေချင်ဘူးသူတို့မှလည်းညီမတို့ကလည်းအဲ့လိုမဖြစ်စေချင်တာတော့အမှန်ပါပဲသူကလေးလေးတွေကအခုဖြစ်သွားရင်နောက်ထပ်သူတို့မှနောက်ဆက်တွဲရပါနေတယ်လေအဲ့လိုမျိုးငကြတဲ့ဟာကိုအခုဖြစ်ပြီးဖျောက်လို့မရသေးဘူးပေါ့နော်ကလေးလေးကငယ်သေးတယ်ဆိုတော့အဲ့လိုမျိုးလေးကလေးလေးရှိမှအဲ့လိုမျိုးလေးလို့မဖြစ်ဖြစ်ချင်ဘူးဒီမှာအဲ့လိုတော့ပြောစီ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒိုးအတန်အခွေသားတွေကမျှော်လင့်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်ဖရန်ဒီယာမြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒိုးအတန်အစီအစဉ်ဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်တွင်းထိတ်တန့်မြန်မာနဲ့ကဘာကသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်ဗျာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့မြန်မာပြည်တွင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3249လှမ်းလှမ်းမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်တာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကဘာနဲ့မြန်မာကထိတ်တန့်ရောက်တပတ်တွင်းသတင်းတွေကိုမတင်ဆက်ခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အပတ်စဉ်ကဏ္ဍကိုအရင်တင်ဆက်ပါမယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာလင်းသူစုံမဲ့သူတွေကိုဇုံတွဲဖြစ်ကြောင်းအတိအမှတ်ပြုထောက်ခံစာထုတ်ပေးနေပါပြီ။ဒါပေမဲ့လက်ထပ်ထင်းများတာကိုဥရေရတရားဝင်ခွင့်ပြုသေးပါဘူး။လင်းသူလက်ထပ်တာကိုတရားရုံးနဲ့လွှတ်တော်ကဥပဒေကြောင်းအရလက်ခံဖို့ဘယ်လိုအခြေအနေတွေရှိပါသလဲ။ဂျပန်နိုင်ငံမှာနှစ်ပေါင်း40ဝန်းကျင်နေထိုင်လာခဲ့တဲ့စာရေးဆရာကိုသိန်းတူကျုံနဲ့ဦးတင်မောင်တန်းတို့ဆွေးနွေးထားပါတယ်ခင်ဗျာ။
2015ခုနှစ်မှာဒိုဂျိုကရှီဘူယာဖျိုင်မှာလိင်တူအတွဲတွေကိုအတိမတ်ပြုလိုက်တွဲကဆိုလို့ရှိရင်ဒိုဂျို